မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းအင်တာနက်လွတ်လပ်ခွင့်ဟာ12နှစ်ဇက်တိုက်ကြာဆင်းနေတဲ့အကြောင်း American အခြေစိုက် Freedom House အဖွဲ့ကြီးရဲ့ဒီကနေ့ထုတ်ပြန်တဲ့အစီအခံစာမှာဖော်ပြပါရယ်ရုရှားနိုင်ငံအတွင်းအင်တာနက်သုံးစွဲသူတွေအပေါ်ဖိနှိပ်မှုတွေနဲ့မြန်မာ၊ဆူဒန်၊လစ်ဗျားနိုင်ငံတွေမှာဆိုးဝါးလာတဲ့အင်တာနက်ကန့်သတ်မှုအခြေအနေတွေကြောင့်လွတ်လပ်ခွင့်အခြေအနေကြာဆင်းလာတာလို့အစီအခံစာကရေးပါရယ်ဂမ်ဘီယာနဲ့ဇင်ဘာဘွေအပါအဝင်နိုင်ငံပေါင်း26နိုင်ငံမှာတိုးတက်မှုရှိလာတာကိုလည်းအစီအခံစာကထောက်ပြထားပါတယ်ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုဟာသက်ဆိုင်ရာနှစ်နိုင်ငံအတွက်တည်းမဟုတ်ဘဲတကမ္ဘာလုံးရဲ့အင်တာနက်လွတ်လပ်ခွင့်အပေါ်မှာပါရိုက်ခတ်မှုရှိခဲ့တယ်လို့အစီအခံစာပူးတွဲရေးသားသူတဦးဖြစ်တဲ့အယ်လီဖွန်ကပြောဆိုပါတယ် Freedom House အဖွဲ့ကြီးရဲ့အမှတ်ပေးသတ်မှတ်ချက်အရမြန်မာနိုင်ငံနဲ့အင်တာနက်လွတ်လပ်ခွင့်ဟာဒီမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ဟာနောက်ထပ်5မှတ်အထိထိုးကျသွားပြီးပြီးခဲ့တဲ့နှစ်နှစ်အတွင်း19မှတ်ကျဆင်းသွားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း website ပေါင်း1900ကျော်ကိုပိတ်ပင်ခဲ့တယ်လို့လူမှုကွန်ရက်အသုံးပြုခွင့်တွေကိုပိတ်ပင်တာအင်တာနက်ဖြတ်တောက်တာတွေကိုလုံဆောင်ခဲ့တဲ့အကြောင်းအစီအခံစာကရေးသားထားပါတယ်ရှင်